ကီရီနိုင်ငံကလန်ဒန်တံတားပေါ်မှာလဲတောက်ချာနေတဲ့ဘိုင်ကစိုးရွားတဲ့တိုက်ခိုက်မှုလို့သူခေါ်ဆိုတဲ့ဖြစ်ကိုလန်ဒန်မြို့တော်ဝန်စာတစ်ခန်းကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲ့ဒီဖြစ်ရမှာဖောက်ခွဲပစ္စည်းအတုတွေပါတဲ့အထီးကံဘုံခွဲအင်ဂျီကိုဝတ်ထားတဲ့လူတယောက်ကဓားတစ်ချောင်းနဲ့လူတွေကိုတိုက်ခိုက်ပြီးတော့အဲ့လူကိုရက်တက်ဖို့ကပြစ်တက်လိုက်ပါတယ်။ဒီဖြစ်ရအတွင်းတိုက်ခိုက်ခံရသူ2ဦးသေဆုံးပြီးတခြားလူအတော်များများဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါကိုအကြမ်းဖက်ဝါဒဆိုတိုက်ခိုက်မှုဖြစ်သတ်မှတ်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်။အခင်းပြတဲ့နေရာကိုရဲတွေရောက်မလာခင်မှာအနားမှာရှိတဲ့လူတွေကတိုက်ခိုက်သူကိုဝမ်းဖိုင်ဝိုင်းဖမ်းလိုက်တယ်ဆိုတာမြို့တော်ဝန်ခန့်ကအတည်ပြုပါတယ်။တိုက်ခိုက်သူကိုရဲကပြစ်တက်လိုက်တယ်ဆိုတာလန်ဒန်ရဲတပ်ဖွဲ့လက်ထောက်ကော်မရှင်နာမင်းကြီးနီလ်ဘတ်ဆူးကအတည်ပြုပေမဲ့တိုက်ခိုက်ရတဲ့ရည်ရွယ်ချက်ကိုတော့ခံမှန်းပြောဆိုမသွားပါဘူး။အခင်းပြကိုရဲဘော်တွန့်ပြန်လှုပ်ဆောင်ကြသူတွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကရောအတိုက်ခံလေးပါပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်းကပါချီချူးပြောဆိုပါတယ်။အမေရိကန်သမ္မတအင်ဂျီတော်ကလည်းအပြစ်မဲ့လူတို့ပေါ်ဒီလိုဆိုးရွားတဲ့တိုက်ခိုက်မှုမျိုးကိုအပြင်းထန်ရှုတ်ချကြောင်းနဲ့ပြည်ထောင်နိုင်ငံကိုကူညီမဲ့အကြောင်းကတိပေးတယ်လို့သမ္မတဒေါ်နယ်ထရန့်ကိုဒီဖြစ်ရက်နဲ့ပတ်သက်လို့အစီရင်ခံထားပြီးတော့အခြေအနေကိုမပြတ်စောင့်ကြည့်နေတယ်လို့ထုတ်ပြန်ချက်တစ်ခုမှပြောထားပါဗျ။